ဩဂတ်လအတွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ဘကိုးတိုင်းဒေသကြီးခရီးစဉ်မှာကိုယ်စားလှယ်ကိုကြည့်ပြီးမဲမထဲပဲပါတီကိုသာကြည့်ပြီးမဲထဲဖို့ပြောခဲ့ပါတယ်။အဲ့ဒါလို့ပြောခဲ့ပြီးနောက်ပိုင်းမှာတော့နိုင်ငံရေးလှစ်လာသူတွေအချို့စီကနေပါတီကိုကြည့်ပြီးမဲထဲတင်တယ်နဲ့ကိုဒေတာအတွက်အမှန်တကယ်ကိုစားပြုနိုင်တဲ့ကိုစလဲကိုသာကြည့်ပြီးမဲထဲတင်တယ်ဆိုတော့မတူညီတဲ့အယူအဆတွေဟာလူမှုကွန်ရက်အတွင်းမှာပြန့်နှံ့နေပါတယ်။ဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံဟာစနစ်ပြောင်းလဲရေးကိုဥတီသွားနေတဲ့နိုင်ငံဖြစ်တဲ့အတွက်အဲ့လိုလုပ်နိုင်တဲ့ပါတီဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်သာရှိတာမို့လို့ပါတီရဲ့ကိုစလဲလောင်းတွေကိုမကြည့်ဖို့ပြောကြတာဖြစ်ပါတယ
်။ကိုအခြေခံအောင်လို့ဒီဘက်ကလုံးချင်တယ်ဒီဘက်ကလုံးနိုင်တဲ့အရေးချင်းရှိတယ်လို့ဒီဘက်ကယုံကြည်တယ်ဒါမဲ့ဒီလိုပြောကြရင်ဒီဘက်ကလုံးဝအပြည့်အနာတာမရှိတဲ့အဖွဲ့တွေကတော့ဆိုးလို့တော့မဟုတ်ပါဘူးဒီမိုကရေစီခံရအောင်လုံးနိုင်တဲ့အရေးချင်းရှိတယ်ပြည်သူရဲ့ထောက်ခံမှုနဲ့ဆိုရင်ဒီဘက်ကလုံးဝဖြစ်ပါတယ်
ဒေါအောင်ဆန်းစုကြည်ဒီလိုပြောပြီးတဲ့နောက်ပိုင်းမှာတော့လူကိုမကြည့်လို့မဖြစ်ဘူးဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်လာပါတယ်မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်အရလာမယ့်ရွေးကောက်ပွဲမှာပြည်တော်စုကြန့်ခိုင်ရေးနှင့်ဖွံ့ဖြိုးရေးပါတီနှင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်လောင်းအရေးအတွက်ကအများဆုံးဖြစ်နေတာတွေ့ရပါတယ်။အဲ့ဒီပါတီကြီးနှစ်ခုရဲ့ကိုယ်စားလှယ်လောင်းတင်သွင်းမှုဟာဥယျာဉ်တထောင်ကျော်စီရှိနေတာဖြစ်ပါတယ်။မဲပေးကြမဲ့လူအများစုကတော့ကိုယ်စားလှယ်ကိုကြည့်ပြီးမဲပေးတာတဲ့ပါတီကိုကြည့်ပြီးမဲပေးတာများနိုင်တယ်လို့လည်းလေ့လာသူတွေကသုံးသပ်ပါတယ်။1990ရွေးကောက်ပွဲတုန်းကလည်းခစ်စနစ်ပြောင်းဖို့မျှော်မှန်းချက်နဲ့ NLD ကိုသာမဲပေးခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရရွေးကောက်ပွဲအလွန်မှာအစိုးရအဖွဲ့ဖွဲ့နိုင်တာဟာကြန့်ခိုင်ရေးနှင့်ဖွံ့ဖြိုးရေးပါတီနဲ့ NLD သာရှိနေတဲ့အတွက်ဒီပါတီနှစ်ခုတည်းကတစ်ခုကိုရွေးရမယ့်အနေအထားရှိနေတယ်လို့နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရန်မျိုးသိန်းကပြောပါတယ်။
ရွေးကောက်ပွဲလွန်မှာဘယ်သူအစိုးရဖွဲ့မလဲဆိုတဲ့ကိစ္စဟာကိုယ်စားလှယ်လောင်းဘလောက်ဝင်ပြိုင်လဲဆိုတဲ့အပေါ်မှာအဓိကမူတည်နေတယ်။အဲ့ဒီအခါကျတော့ပါတီကြီးကနှစ်ခုပဲရှိတယ်။ရွေးကောက်ပွဲလွန်မှာအစိုးရဖွဲ့နိုင်တာကဟိုလက်ရှိအာဏာရပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နှစ်ခုပဲရှိတာကိုတွေ့ရတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ရင်ဆိုင်နေရတဲ့အနေအထားကလက်ရှိအာဏာရပါတီကိုထောက်ခံမလား။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံမလား။ဒီနှစ်ခုရဲ့ကတစ်ခုကိုရွေးရမယ်။နှစ်ခုတစ်ခုရွေးအနေအထားလို့ကျွန်တော်ကမြင်တယ်။
ဒါကြောင့်လက်ရှိအစိုးရရဲ့ပါတီဖြစ်တဲ့ပြည်ထောင်စုကြန့်ခိုင်ရေးနှင့်ဖွံ့ဖြိုးရေးပါတီကိုရှင်ပြိုင်နာမဲ့ပါတီဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်သာဖြစ်နေတာကြောင့်အစိုးရအပြောင်းလဲဖြစ်ဖို့ NLD ကိုမဲပေးဖို့တင့်တယ်လို့သုံးသပ်နေသူတွေလည်းရှိပါတယ်။အခုချိန်မှာဆိုရင်အတိုက်ခံပါတီအနေနဲ့ NLD သာအထင်အရှားရှိနေတဲ့အတွက်ပါတီကိုကြည့်ပြီးမဲပေးတင်တယ်လို့ရွေးကောက်ပွဲဆိုင်ရာပညာပေးလုပ်နေတဲ့ Country Social Action Network ကခွန်ခစ်ဆန်းကပြောပါတယ
်။ NLD မှာတချို့သောလူပုဂ္ဂိုလ်ကမကောင်းဘူးဆိုရင်လည်းသူကတိုက်ခံပါတီအနေနဲ့ရည်တည်ပေးတယ်တကယ်ဒီမိုကရေစီကိုလိုလားတယ်ဆိုတော့ပါတီကိုကြည့်ပြီးတော့မှမဲပေးလဲမဆိုးဘူးပေါ့နော်လက်ရှိကြံ့ခိုင်ဖွံ့ဖြိုးရေးပါတီလည်းသူကအစိုးရဖွဲ့ခဲ့တာပဲလူထုရဲ့လိုအပ်ချက်ကိုတော့သူကမလုပ်ပေးနိုင်ခဲ့ဘူးဆိုတော့2015လိုမျိုးမှာအတိုက်ခံပါတီအနေနဲ့တော့ NLD ကတော့အစိုးရဖွဲ့ခွင့်ရတယ်နိုင်သွားတယ်ဆိုရင်တော့ဘာဖြစ်ဖြစ်ဒါကအများကြီးတော့တာတယ်ဒီတဲ့ပုံစံမျိုးတော့ကျွန်တော်မြင်တယ်လေဒီမိုကရေစီလိုလားတဲ့ပါတီကိုပဲမဲပေးစေချင်တဲ့အနေအထားမျိုးတော့ရှိတာပေါ့
အဲ့ဒါလိုသုံးသက်ချက်တွေရှိနေသလိုတစ်ဖက်မှာလည်းမတူညီတဲ့သုံးသက်ချက်တွေရှိနေပါသေးတယ်။အခြားဒီမိုကရေစီကျင့်သုံးနေတဲ့နိုင်ငံတွေမှာပါတီတွေဟာခိုင်မာပြီးကွဲပြားတဲ့မူဝါဒတွေဖြတ်သန်းလာတဲ့နိုင်ငံရေးအစဉ်အလာတွေရှိတော့အဲ့ဒါကိုကြည့်ပြီးမဲဆန္ဒရှင်တွေကပါတီကိုကြည့်ပြီးမဲပေးကြတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအဲ့ဒီအစဉ်မရောက်သေးတဲ့အတွက်လူကိုကြည့်ပြီးမဲပေးဖို့သာတင့်တယ်လို့ယူဆနေသူတွေရှိပါတယ်။လွတ်တော်ထဲမှာလူတော်တွေရောက်ဖို့ပါတီကိုမကြည့်ဘဲရွေးကောက်ခံမဲ့ကိုယ်စားလှယ်တဦးချင်းစီကိုလည်းကြည့်ဖို့လိုတယ်လို့နိုင်ငံရေးလေလာစောင့်ကြည့်သူဦးအောင်သူငင်းကပြောပါတယ
်။ရွေးကောက်တင်မြှောက်ထားတဲ့အမတ်တယောက်ချင်းကိုလည်းဟိုကြည့်ဖို့လိုမယ်လို့တော့ထင်ပါတယ်။ကျွန်တော်တို့အမြင်ကတော့ဥမာအပြင်ပြောဟိုနိုင်ငံရေးဆိုတာကဒီဒေသဆိုင်ရာကိစ္စတွေမှာလည်းအရေးပါတယ်ဆိုတော့ဒေသထဲမှာဥမာလူချစ်လူခင်ပေါ်တဲ့သူသို့မဟုတ်လူလူထောက်ခံတဲ့သူတကယ်ရွက်ကျိုးရွာကျိုးလုပ်နိုင်တဲ့သူဒါလည်းလူရလို့ထင်ပါလားလူကိုကြည့်ပြီးမဲပေးရင်တော့လူပေါင်းတွေလွတ်တော်တွေပါလာမှာပေါ့နော်ဆိုတော့အဲ့တော့ NLD ပါတီကယူပဲမဟုတ်ပဲနဲ့တကယ်အရေးချင်းရှိတဲ့ဒီကြံ့ခိုင်ဖွံ့ဖြိုးရေးကလည်းဖြစ်ကောင်းဖြစ်မယ်တခြားပါတီတွေလည်းဖြစ်ကောင်းဖြစ်မယ်ပါလာနိုင်ပါတယ်
NLD ကအချို့ကိုယ်စားလှယ်လောင်းတွေဆိုရင်တက်ဆိုင်ရာဒေသကလူထုတွေစိတ်နှစ်သက်မှုမရှိတာအဲ့ဒီကိုယ်စားလှယ်ဘသူလဲဆိုတာတောင်လူထုတွေကမသိကြဘူးလို့လဲဝေဖန်မှုတွေရှိနေပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေက NLD ကိုယ်စားလှယ်လောင်းတွေအလုံးဟာလူထုစိတ်သူတော်တဲ့သူတွေမဟုတ်ပဲအားနည်းချက်တွေအများကြီးရှိနေတဲ့ဆိုရင်တောင်လူထုအတွက်ရှေ့ကနေရက်တည်နိုင်တဲ့ခေါင်းဆောင်ရှိနေတဲ့အတွက်ပါတီကိုသာကြည့်ပြီးမဲပေးတင်တယ်လို့ဒေါက်တာရံမျိုးသိန်းကပြောပါတယ်
Let's see, cinema, Piduluruwa, longer than Nanikare sign, Povio Sayelare, Chatelare, Muedilare, and it was on Lashi cinema, so you have to only Yaha, Matimini, Luani, and it Hamu Shi, no Chini Muma, Tenorua, Nakure and the Kujuya, Chedra Jomulu, Tandy and Piduludu, Shigani, Mamma Mamma, Shabido, Lobin, I met Kongzong, Usone, Padio, Tabata Jedi, maybe I would do at the Lumine, my Padima Anajadishima, any Kongzong, Anajadishima, Luachadishima, Tolo Leve, Tenorua, any party, any Kongzong. Let's see Anaya Party, let's see Anaya Party, gone on it, nice and lime, so ye, and my Iguachani out, do ya. Eddie to a Jomolo, Pilovesa, Sombia Denelo, Mine,
Noemashi and Nimajimba, Majuka, Wemasoe, Party Regani, Winyam Shimbia Nam Hobe, Tati Pokla and Nine, Pawin Shimbia Meduri, so you know, Lugo Gibi, Mepe, Tenelo, so Jabare, Pajan Lesura, Eddie Shimbia Durima, Ludo Lugan doing it, Ludugo, Mandeke goes up you to relation it at Jan Lusobare, Don Sansu Gigaro, let's see you go come back. ကိုယ်စားလှယ်တွေအကြောင်းကိုလူရုအနေနဲ့သိရှိဖို့မလွယ်တာကြောင့်ပါတီရဲ့မူဝါဒတွေကိုပဲကြည့်ပြီးမဲပေးဖို့နေပြီးတော့ဥတ္တရာတီရီမျိုးနဲ့ဟောပြောပွဲမှာပြောပါတယ်။အနေဒီပါတီအနေနဲ့အစိုးရအဖွဲ့ဖွဲ့ပြလို့လူရုကမကြိုက်နှစ်သက်ဖို့ဆိုရင်လည်းပြန်စင်းပေးဖို့ဝင်မလေးတဲ့အကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒါကြောင့်အခုချိန်မှာဆိုရင်လူရုအများစုယုံကြည်အားကိုးတဲ့ဒေါအောင်